မြန်မာနိုင်ငံမှာ88မျိုးဆက်ကောင်းဆောင်ကိုကျော်မီနဲ့စွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတို့အပေါ်ချမှတ်ထားတဲ့တည်တံကိုစစ်ကောင်စီကပါအတည်ပြုခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြင်းပြင်းထန်ထန်အပြစ်တင်တယ်လို့ပြောကြားလိုက်ပါတယ်။သူတို့ကိုကွယ်မြတ်ဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးအပေါ်ဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Netprice က Twitter လူမှုကွန်ရက်ပေါ်မှာတနင်္ဂနွေနေ့ကရေးသားခဲ့ပါတယ်။မတရားဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတယ်လို့လည်းရေးသားထားပါတယ်။အလားတူပြင်သစ်အစိုးရကလည်းကိုကျင်းပြီးကိုဖြိုးစရာတို့အပါအဝင်၄ဦးကိုကွယ်မြတ်ဖို့စစ်ကောင်စီကဆုံးဖြတ်တာဟာရက်စက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့လွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်နေသူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လုပ်ရဖြစ်တယ်လို့ပြင်သစ်တန်ယုံက Facebook ပေါ်ကနေထုတ်ပြန်ခဲ့ပါတယ်။ပြင်သစ်နိုင်ငံအနေနဲ့ကမ္ဘာပြည်နေရာမှာမဆိုတည်တံကိုဆန့်ကျင်တယ်လို့လည်းဖော်ပြပါတယ်။မတရားဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးပါလို့လည်းတောင်းဆိုထားပါတယ်။အာဆီယံအဖွဲ့နဲ့နိုင်ငံတကာအတိုင်းအတာအနေနဲ့တေတံကိုအကောင့်ထဲမဖို့အောင်ညှိမျိုးစုံတုံကာကွယ်ရမယ်လို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကလည်းတောင်းဆိုလိုက်ပါတယ်။တကယ်လို့သာတေတံအတိုင်းသူတို့ကိုကွပ်မြက်ခဲ့မယ်ဆိုရင်တော့သွေးအီအီနဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်လိမ့်မယ်လို့ APHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ်ချောင်းဆန်ဒီယာဂိုကထုတ်ပြန်ချက်မှာပြောကြားထားပါတယ်။ကိုဂျင်မီနဲ့ကိုဖြိုးစရာတို့တို့ကိုကျိုးပေးကွပ်မြက်ဖို့တေတံကိုစစ်ကောင်စီအကြီးအကဲကအတည်ပြုလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂအပါအဝင်ခုလိုတုံ့ပြန်နေကြတာပါမြန်မာနိုင်ငံမှာပြည်သူတွေရဲ့ခုခံတွန်းလှန်မှုတွေကြေကြေပြန့်ပြန့်ဖြစ်နေချိန်မှာစစ်တပ်ကသူ့ရဲ့အာဏာခိုင်မအောင်ရဲတင်းနဲ့ရက်စက်မှုတွေတိုးလုံနေတဲ့လောက်ရအဖြစ်မြင်တဲ့နယ်လို့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌကထုတ်ပြန်ချက်မှာပြောထားပါတယ်ရှင်